အန်ကဲဦးလင်ကိုကျွန်တော်က1962ခုနှစ်မှာစစ်တပ်ကဘာကြောင့်အာဏာသိမ်းခဲ့တာလဲလို့မေးပါတယ
်။စစ်တပ်ကအာဏာသိမ်းတာမှန်တယ်မှားတယ်ဆိုတာတော့ပြောရတော့ခဲ့တာဆိုတော့သိရင်လို့သိမ်းတာပေါ့ဗျာ။ဒါရောအာဏာလိုရင်လို့အဲဒါတော့အနည်းနာမှရှိတဲ့လူတွေကလည်းပါစင်းနဲ့တင်းနဲ့လုတ်တဲ့နဲ့တင်းလို့လုတ်တာပေါ့။အဘိုးချုပ်မောင်မောင်ရောဘိုးချုပ်အောင်ကြီးရောဘိုးချုပ်တင်ပေရောအဲ့ဒီလူတွေကအနည်းနာမှရှိနေတာပဲ။အဲဒီကသူတို့တက်တက်မြက်မြက်ကျန်ညာနေပြီးတော့လုတ်ကြတာပဲဒီနိုင်ငံရေးပိုင်းကနေပြီးတော့လာပြီးတော့အဲ့ဒါငါတို့လက်ပိုက်ကြည့်နေတော့မှလားအာဏာသိမ်းမှလားဆိုပြီးတော့အဲ့လိုလာပြောတဲ့နိုင်ငံရေးသမားကိုရှိတယ်လို့ဆိုတယ်အားကဲအဲ့ဒီချိန်ကဝါရှင်တန်မှာစစ်သံအားကဲပြန်ရောက်လာတော့ပြုံးနေဘာမှမသိဘူးလေအားကဲလည်းပြန်လာတာပေါ့ပြန်လာတော့ဘူးလုတ်တယ်ဘယ်ကနေခေါ်ပြီးတော့ခြေနေရှက်ပြတယ်အဲကျွန်တော်လက်ပိုက်တိုင်းကိုလူတိုင်းမှုနဲ့သွားရမယ်လေအဲ့တော့ခြေနေရတာပဲတဲ့နောက်ရေးချရှင်လည်းငါလာမေးတဲ့သူကတော်တော်လေးအဲအဲ့ဒီတော့ကသူကလှုပ်ရှားတယ်ပူတပေးရအဲ့တော့ပူအောင်ကြီးနဲ့ပူမောင်ကလည်းမြုပ်နေတယ်အများကြီးပြောတယ်ဗျာပူသူကင်ဖေကကျွန်တော်ဒီနိုင်ငံရေးသမားတွေကိုလက်ခံတဲ့သဘောတူတူတို့အာဏာသိမ်းတယ်ဆိုတာမျိုးပြောတာပူလို့တပေးရကျွန်တော်ကိုယ်တိုင်မှတ်မိသေးတယ်ဆိုတော့လေဒါတွေကထားလိုက်ပါတော့
အဲ့တော့အခုဒီအာဏာသိမ်းပြီးနောက်ပိုင်းဗမာပြည်ဒီဆင်းရဲသွားတာပေါ့ဗျာခြုံပြောမယ်ဆိုရင်တိုင်းပြည်ဆင်းရဲသွားတာကတော့အဓိကကလူပုဂ္ဂိုလ်တွေရဲ့အရေးချင်းမရှိမှုကြောင့်လို့ပြောမလားအဲ့ဒီမဆလာပါတီကြောင့်လို့ပြောမလားဘယ်လိုပြောမလဲ။အဲ
အရေးချင်းမရှိဘူးဆိုတော့ကျွန်တော်လည်းပါဗျာဆိုတော့ဒီလိုကတော့မဟုတ်ပါဘူးဒီချင်းအကြောင်းမဟုတ်ဘူးဆိုတဲ့ပေါ့ရှေ့ကိုကြိုပြီးတော့မြင်းနဲ့မြင်းမရှိတာလည်းပါတယ်နောက်တစ်ခုကလုံငန်းတစ်ခုကိုလုပ်ပြီဆိုလို့ရှိရင်တိတိကျကျပေါ့လေအခုမှခဏတပြုတ်ပဲသိနေသိပြီးတော့နောက်ပြန်အပ်တယ်ပါလေဆိုတဲ့ဟာအဲ့လိုဟာမျိုးကလည်းမရှိဘူးနဲ့တူပါလေ
နိုင်ငံရေးအကျဉ်းသားတွေကိုကိုကျုံပို့ခဲ့တဲ့ကိစ္စတွေရောအငယ်ဘာများသိလဲခင်ဗျအ
ာမသိဘူးကတ်တူလိုပြောမှဆိုရင်အငယ်ရန်ကုန်ကတုန်းကတော့နည်းနည်းပါးပါးဟိုနှကမွေးကြီးကပြောတာရှိတယ်ပေါ့ဗျာအငယ်တို့အခုအန်တလီမှာရှိတဲ့ကွန်ကရစ်သိမ်းကြောင်းတို့တရားဆိုးသိမ်းတို့တက်ကတော်ဟိုကောင်းမကောင်းဆောင်နေမော်လ်မြာရောက်တော့သူတို့ခါကြံမဲ့ဆန်တွေ့ရတွေ့တယ်ဆိုတာသိတယ်နောက်တော့မှသူတို့ထောက်ကြီးကျုံတယ်အဲ့တော့ B class တွေပါတယ်ရှိရယ် concrete သိချင်းတို့ကတော့ B class တွေပါတယ်ဘာဟောဘောလဲပါနောက်တော့ကလွတ်လိုက်ကွာဆိုတော့လေလွတ်လိုက်ရတာဟောလေဆိုတော့အဲ့လိုကနေပြီးတော့သူတို့ information ဌာနကိုသူတို့ရောက်သွားတယ်ကျောင်းသားခေါင်းဆောင်တွေကိုအဲ့လိုပြန်သုံးတယ်အဲ့ဒါကြားမိလားမသိဘူး
ကျွန်တော်တို့တိတော်ဒီတခင်တင်များတို့ဘာလို့နေရာပေးတာလောက်တော့နည်းနည်းပါးပါးကြားတော့ဗောလေ
အဲတခင်တင်များတို့ကတော့အထက်ပိုင်းမှာအဲ့ဒီအောက်ကဒုတိယအဆင့်လောက်မှာဆိုတော့သူကျောင်းသားကောင်းဆုံးနေမလို့အဲ့တော့နောက်လည်းပြန်ထုတ်ပြီးတော့အဲမဆက်လာမှာတုံးတော့ဒုတိယပြန်ကြားရေးပေါ့ဘုရင်ပါအခု NLD မှာပြန်တွေ့တာပဲလေပြန်တွေ့ဆိုသူတို့ကအငဲသိချင်မှသိမှာသိုးသိသိုးသိဆိုအခုတော့သူကဘာမှမလုပ်တော့သိုးသိကော်ပိုရိတ်သိညောနောက်ပြီးတော့ကစိန်လာဦးတို့ပြန်ကြားရေးဌာနမှာသုံးတော့
ဥနေဝင်ပြီးရင်ဒီမဆလာပါတီမှာဩဇာအာဏာရှိတာတကူလွှမ်းမိုးမှုရှိတာဘယ်သူတွေလဲငယ
်။အမုံမှုရှိတယ်ဆိုတာဘယ်သူမှမရှိဘူး။ဦးဆန်းကြီးနဲ့ဆိုတော့အနိကနေရတယ်သူတို့လည်းခိုင်းတာလို့တောင်းတယ်။ဥနေဝင်ကိုရင်ဆိုင်နိုင်တဲ့ဟာကဘယ်သူမှမရှိဘူး။ခတ်တူတူပြောရကိုယ့်အကူကိုလည်းတစ်ခါကစဉ်းစားကြည့်တယ်။အဲဥနေဝင်ကိုကျွန်တော်မလုပ်ချင်တော့ဘူးဆိုတော့ထွက်ထွက်တောင်းတဲ့လူကအငယ်တယောက်ပဲရှိတာ
။အငယ်အဲ့ဒီအတွေ့အကြုံလေးကျွန်တော်လည်းပြောပြပါဦး။အဲ
အငယ်လူစစ်တွေပေါ့လေဘွဲရကလေးတွေအများကြီးအငယ်ယူတာခေါ်တာပြီးတော့တခါဘွဲရတယ်မို့ဘွဲရဒီရဲ့ဆရာတွေပေါ့လေဒေါက်တာရှိန်တို့ဆရာကြီးဦးဝေးလိုင်တို့ဘာတို့အဲ့လိုဟာခေါ်ပြီးတော့ဘိုးဘာဥက္ကဋ္ဌတွေပါပြီးလုပလိုက်တာအင်းအားဖြင့်လောင်းတာပေါ့အဲ့ဒါကိုဟိုတည်းကပါတီဌာနချုပ်ကသူကမြေအောက်ကတွင်းမှုတွေကသူကမကျေနပ်ဘူးအငယ်ကဘာလို့တလောက်တောင်လုပ်လဲအငယ်ကဒါတော့လုပ်တယ်ဆိုတာကလည်းဥနေဝင်နဲ့တိုင်ပင်နဲ့ပိုင်ရတော့ရှိပါဘူးတိုးတော့လေဦးဆိုင်ရဲ့တိုင်ပင်ပြီးတော့အဲလိုလူတွေကဟိုကအင်္ဂလိပ် train လုပ်လာခဲ့တဲ့လက်ကျန်ပေါ့လေဟိုတိုင်းကြီးတွေနဲ့သွားနေတော့မဖြစ်ဘူးဆိုပြီးတော့ဟိုဒီကြောင့်ကဆရာတွေကိုပင့်လာတာပဲပင့်ပြီးတော့လုတာပဲဆိုတော့အဲလိုကလုတ်လာတဲ့ဟာကိုဒီဝန်ထမ်းတွေပဲတချို့ကလည်းပါတီဌာနချုပ်ကိုရောက်သွားတဲ့ပါတီဝင်ရှိတော့သူတို့ကလည်းဒီလိုနေရာတွေကိုလိုချင်တာကိုလိုချင်ပြီးတော့သူတို့တော့မပြေးပဲနဲ့အဲကိုလိကဆရာတွေဆရာမတွေခေါ်ပြီးတဲ့ပါတယ်ဆိုပြီးတော့အဲလိုဝန်ထမ်းတွေမှာလည်းတချို့လူတွေကလည်းရှိတယ်အံကမချင်တာဘူးပေါ့ဆိုတော့အင်္ဂါဒီတိုင်းဆက်သွားလို့တော့မဖြစ်ဘူးလေ။အင်္ဂါနဲ့မိမိကကတိုင်ရနာတော့တခြားလူလည်းမဟုတ်ဘူး။ဒါတော့ဒေါက်တာညီညီပေါ့လေ။သူကအကြံညာပေးတာတွေလည်းပါတယ်။ဒါမှမဟုတ်သူကလူတော့ရှာပေးတယ်ပေါ့လေ။အဲ့လိုပိုင်းလှုပ်လာတော့ဒီခြေနေပါတီဥဆောင်ဆိုတဲ့ဟာကဥပမာဟိုဘုဒ္ဓတော်မြို့နယ်ယ ူနဲ့ဥပဒေကိုသူကလည်းဒီပါတီဥဆောင်လောက်ရမယ်တောင်းအောင်ပြလိုက်တော့သူကသူ့နယ်မြေအတွင်းမှာရှိတဲ့အစိုးရဝန်ထမ်းတွေသူကအချိန်မီခေါ်ပြီးတော့အစည်းအဝေးလုပ်နိုင်တယ်အဲသူတို့လုပ်ငန်းတွေကိုမေးနိုင်များနဲ့စီစစ်တယ်အဲသူကအကြံဉာဏ်ပေးတယ်အဲ့လိုမျိုးလုပ်တယ်လုပ်တော့အဲခင်ဗျစဉ်းစားကြည့်ပိုတရာပါတီယူနဲ့မှာရဲမော်တကယ်ချင်းမှာသူကပါတီယူတဲ့ဥက္ကဋ္ဌဖြစ်တယ်ဆိုတော့ဒီအတွင်းဝင်ရုံးကအဲ့ဒီဟာကြီးကိုသူကလာပြီးတော့အဲ့ဒီတည်းမှာပို့ကြပြီးယူပြီးတော့ပါတီယူနဲ့ကနေပြီးတော့ဟိုတဲ့နေခေါ်လိုက်ပါလားဒုတိယဝန်ကြီးကြီးပါတယ်ခေါ်တာဝန်ကြီးတော့ခေါ်လို့မဖြစ်တော့အဲ့ဒါဝန်ကြီးကြီးကမေးရအဲ့ဒါဘယ်လိုလုပ်အောင်လဲတဲ့ကျွန်တော်တို့လုပ်အောင်လဲဆိုဘာလို့လုပ်တာဆိုပါတီဥဆောင်နဲ့ပါတီယူနဲ့ကလုပ်ရတယ်တဲ့ဆိုတော့မင်းတို့မလက်နဲ့လို့ဒါပဲလို့ဘာငါတာဝန်ယူတယ်လို့ဆိုပြီးတော့အဲ့ဒီအစည်းအဝေးကိုအားလဲဌာနဆိုင်ရာဝန်ကြီးတွေအားလုံးရဲ့ကိုစားဒုတိယဝန်ကြီးတွေရဲ့ကိုစားငါလာတယ်လို့ပြန်မောင်းလို့ပြောကဲမင်းပြောလို့ရဲမောင်းနေမျက်စိမျက်နှာပြည်လားအားလဲအဲ့လိုလုပ်ပြတာလုပ်ပြပြီးတော့နောက်တနေ့ဦးစိန်ဝင်ကဝန်ကြီးဆိုတော့နောက်တော့သူကကြားတယ်ကြားတော့သူကလည်းမေးတယ်လို့အဲ့ဘုလို့မေးတယ်နဲ့မေးလို့ကျွန်တော်လာတယ်ဆိုပြီးတော့သွားပြီးကျတော့အဲ့လိုလုပ်လိုက်တယ်လို့ဒီပြားတဲ့ကျွန်တော်လည်းလုပ်ငန်းစေဥက္ကဋ္ဌဆိုတော့လေပြောရခွက်ကြရတယ်ဆိုတော့သူကလည်းမကျေနပ်ဘူးအဲ့တော့လုပ်ငန်းစက်ကထောက်ပါလားလို့ဆိုတော့အဲ့လိုလည်းသူမထောက်ရဲဘူးအဲ့လိုဟာတွေကစဖြစ်တော့အဲဒီတော့ဘုတို့ဆိုင်ကြီးနဲ့မတွေ့တော့ဘူးဘုတို့ကြီးတဲ့ပဲတွေ့ဖို့ရှိတော့တာပေါ့ဘုဘူးကြီးကိုကိုရုံးကန်းထဲမှာပြောတာသူကလည်းဒီလိုဥနေဝန်းနာမှာနေလာတဲ့အတော့အဲ့တော့ငါအဲ့ဒါပြောချင်တာလို့ပါတီဦးဆောင်ကိစ္စဘုရားတော့စူးစားပြီးလုပ်တာဒါမှလည်းသူသူ့လိုမရလို့ဘုတို့ကပြောချင်တယ်ဆိုပြီးတော့အဲ့ဒါချိန်တာ
မဆလာပါတီဥဆောင်မှုကိုစိတ်ပြက်နေတဲ့ဥလွင်ကဗိုလ်ချုပ်ကြီးနေဝင်းနဲ့နှစ်ယောက်ထဲတွေ့ဖို့အဲ့ဒီလိုတောင်းဆိုခဲ့ပါတယ်။ဥလွင်ရဲ့တောင်းဆိုချက်ကိုဗိုလ်ချုပ်ကြီးနေဝင်းကဘယ်လိုတုံ့ပြန်ခဲ့ပါသလဲ။ရှေ့ပတ်မှာနားဆင်ပါခင်ဗျာ။